ဟောင်ကောင်မှာဆန္ဒပြပွဲတွေကြောင့်ချက်တဲနဲ့ရင်ဆိုင်နေရတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ဟာစီးပွားရေးလုပ်ငန်းရှင်တွေနဲ့ဆွေးနွေးပွဲတစ်ခုမှာသူရသူကနှုတ်ထွက်ခြင်းကြောင့်ပြောခဲ့တယ်လို့ဆိုပါတယ်။ကျိုးဝယ်အတန်ဖန်ထားတာကိုရိုက်တာသတင်းဌာနကရပြီးတော့အခုလိုဖော်ပြရေးသားခဲ့တာပါ။အဲဒီကျိုးဝယ်အတန်ဖန်ချက်ပါအချက်လက်တွေနဲ့ပတ်သက်ပြီးအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာသူ့အနေနဲ့ရသူကနှုတ်ထွက်ဖို့မရှိတဲ့အကြောင်းမစ်လန်ကတုံ့ပြန်သွားခဲ့ပါတယ်။အပြည့်အစုံကိုတော့ကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင
်။ဟောင်ကောင်မှာအခုလိုဆန္ဒပြနေတာ3လတာကြာနေခဲ့ပြီဖြစ်ပါတယ်။ဒီဆန္ဒပြပွဲမှာတော့ဟောင်ကောင်ကိုလွတ်လပ်မှုပေးဖို့ကြွေးကြော်ခဲ့ကြတယ်လို့ဆန္ဒပြသူတယောက်ကလည်းဟောင်ကောင်သားတွေလွယ်လွယ်နဲ့အချိန်မပေးတတ်ဘူးဆိုတာကိုဟောပြောသွားခဲ့တာပါ။ဒါနဲ့ချီကြာမြင့်လာတဲ့ဆန္ဒပြပွဲတွေဟာအစငွေကြေးဘဟုအချက်အချာတစ်ခုဖြစ်တဲ့ဟောင်ကောင်ရဲ့နေတူဝလုပ်ငန်းတွေကိုရပ်ဆိုင်သွားစေတယ်လို့ဟောင်ကောင်အစိုးရကလည်းအကြက်ရိုက်နေသေးတယ်ပါပဲ။ဒီချိန်မှာပဲဟောင်ကောင်အချုပ်ရေးမှူးကယ်ရီလမ်ကသူ့မှာနှုတ်ထွက်ဖို့ရည်ရည်လမ်းသာရှိရင်နှုတ်ထွက်ချင်တယ်ဆိုပြီးပြီးခဲ့တဲ့ပတ်ကစီးပွားရေးလုပ်ငန်းရှင်တစုနဲ့တွေ့ဆုံရာမှာပြောကြခဲ့တယ်ဆိုတဲ့ရှုပ်ဝဲအတန်ဖန်းချက်ထွက်ပေါ်လာခဲ့ပါတယ်။ဒီပြည်မာကြီးကိုတရားခံလွှဲပြောင်းပေးရင်ဥပဒေကြမ်းကိုအတည်ပြုဖို့ကြိုးစားခဲ့တဲ့အကြောင်းဟောင်ကောင်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတရားမတာဖြစ်ခဲ့ရာအကြောင်းသူ့အမအတွက်တောင်းပန်လိုကြောင်းအတန်ဖန်းချက်မှာပါရှိခဲ့ပါတယ်။ဒီကနေ့မှာတော့အတန်ဖန်းချက်ပါအချက်လက်တွေနဲ့ပတ်သက်ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူ့အနေနဲ့ယာယီကနှုတ်ထွက်ဖို့မရှိကြောင်းသတင်းထုတ်တွေကိုပြောပြပါတယ
်။ I have never tendered a resignation to the Central People's Government.
ဒီမှာအနေနဲ့ဘယ်တော့မှဗဟုအစိုးရစီကိုယာတုနှုတ်ထွက်စာမတင်ခဲ့ပါဘူး။ယာတုကနှုတ်ထွက်ဖို့ကိစ္စဗဟုအစိုးရနဲ့ဆွေးနွေးဖို့လည်းစဉ်းစားမစဉ်းစားခဲ့ပါဘူး။ယာတုကနှုတ်ထွက်တာမထွက်တာကကျမရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ပါ။အဲ့ဒီအစည်းအဝေးကတိတက်လုပ်ခဲ့တဲ့အစည်းအဝေးတစ်ခုဖြစ်လို့ကျမကလူပုဂ္ဂိုလ်တယောက်ရဲ့ခံစားချက်နဲ့ဒီလိုခက်ခဲတဲ့အချိန်မှာယာတုကထွက်တာကလွယ်ကူတဲ့ရွေးချယ်မှုတစ်ခုပဲလို့ပြောခဲ့ရပါ။ဒီ3လအတွက်ကျမကိုကျမပြောနေခဲ့တာကကျမနဲ့ကျမရဲ့အုပ်ချုပ်ရေးအဖွဲ့အစည်းနဲ့ဟောင်ကောင်ကိုကူညီဖို့ဆက်ရှိနေရမယ်ဆိုတာပါပဲ
။ဘယ်လိုပဲဖြစ်ဖြစ်ဟောင်ကောင်လူထုကတော့တိတက်အစည်းအဝေးတွေကကယ်ရီလာမြေပြောစကားဟာဟောင်ကောင်မှာတည်ကြအခြေခံဥပဒေရှိတဲ့တိုင်အောင်ဟောင်ကောင်ကိုတရုတ်အစိုးရကသာအုပ်ချုပ်နေကြောင်းပြတ်သားနေတာဖြစ်တယ်လို့ယုံကြည်နေကြပါတယ်။ကယ်ရီလာမှာဘီဂျင်းရဲ့ရုပ်သေးပါလို့လည်းဟောင်ကောင်တရုတ်တက္ကသိုလ်ကပေါမောက်ခအနောက်ခပြောပါတယ်။တချို့ဟောင်ကောင်သားတွေကလည်းတရားမဝင်ပြင်အရေးခင်းတော့ကလို့တရုတ်စိုးရကစစ်တပ်အသုံးပြုပြီးနေနေမှာကိုလည်းစိုးရိမ်နေကြပါတယ်။စက်တင်ဘာလ၂ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဂျန်ဆွမ်ကဟောင်ကောင်စိုးရကိုထောက်ခံကြောင်းအခုလိုပြောပါတယ်
။关于周末发生在香港的一些暴力违法的行动，香港特区政府。
ဟောင်ကောင်အစိုးရကရောရဲတပ်ဖွဲ့ကပါဥပဒေချိုးဖောက်တဲ့အကြမ်းဖက်လုပ်ရက်တွေကိုတရားဝင်တုတ်ပြန်နေပါတယ်။အုပ်ချုပ်ရေးမှူးကယ်ရီလမ်ဦးဆောင်တဲ့ဟောင်ကောင်အစိုးရနဲ့ဟောင်ကောင်ရဲတပ်ဖွဲ့ကိုဗဟုအစိုးရကအားပေးထောက်ခံတယ်လို့ကျွန်တော်အလေးထားပြောကြားခြင်းပါတယ်
။ဟောင်ကောင်ကအကြမ်းဖက်လုပ်ရက်တွေကိုဟောင်ကောင်အစိုးရကိုယ်တိုင်ဖြည့်ဆည်းနိုင်ကြောင်းယုံကြည်တယ်လို့လည်းဂျန်ရွမ်ကပြောပါခဲ့ပါတယ်။တရားဥပဒေစိုးမိုးရေးနဲ့တစ်ဖက်ဆွေးနွေးမှုတွေအရေးပါမှုကိုတော့စက်တင်ဘာလ3ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကထပ်မံထောက်ပြပြောဆိုပြပါတယ
်။有关香现在香港面对的暴力升级的问题。
ဟောင်ကောင်ဆိုရနေနဲ့တရားဝင်နည်းလမ်းတွေကိုအသုံးပြုပြီးတရားမဝင်လုပ်ရက်တွေရပ်ဆိုင်းအောင်လှုပ်ဆောင်ပါမယ်။ပြီးတော့လည်းဟောင်ကောင်ပြည်သူတွေနဲ့အစိုးရကြားဆက်သွယ်ပြောဆိုမှုတွေလည်းကြဲကြဲပြန့်ပြန့်လှုပ်ဆောင်သွားပါမယ်။
ဟောင်ကောင်လူထုမလိုလားတဲ့အကြမ်းဖက်လုပ်ရက်တွေပုံပြီးမြင့်တက်လာတာကိုစိုးရိမ်ကြောင်းပြောသလိုအားလုံးရဲ့ဘုံရည်မှန်းချက်ဟာဟောင်ကောင်မှာအကြမ်းဖက်မှုတွေအဆုံးသတ်ပြီးရင်းချက်တည်ငြိမ်မှုပြန်လည်ထူထောင်ရေးဖြစ်တယ်လို့လည်းပြောပါတယ်။ဟောင်ကောင်လူငယ်တွေနဲ့အစိုးရအကြားထိတိုက်ရင်ဆိုင်ဖြစ်နေမှုကိုရှောင်လွှဲဖို့အတွက်ဟောင်ကောင်အစိုးရအနေနဲ့အကောင်းဆုံးဆက်သွယ်ရေးလမ်းကြောင်းတွေကိုရှာကြံဖော်ထုတ်သွားမှာဖြစ်တယ်လို့ပြောသလိုနိုင်ငံရေးအမြင်မတူသူနောက်ခံပတ်ဝန်းကျင်မတူသူတွေနဲ့ဟောင်ကောင်အစိုးရအကြားဆက်သွယ်ရေးလမ်းကြောင်းတစ်ခုတီထောင်သွားဖို့ကိုလည်းကယ်ရီလမ်ကအကြံပြုကြေညာသွားကြောင်းပါခင်ဗျာ။